ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဟာဒေတာတွင်ခီးစဉ်တစ်ခုအဖြစ်တနင်္လာနေ့ကအစ္စရေးနိုင်ငံမှာရောက်နေပြီးဂျော်ဒန်နိုင်ငံကိုလည်းသွားဖို့ရှိပါတယ်။လေးရကြာခုခီးစဉ်ဟာနှစ်နိုင်ငံကြားနှစ်ပေါင်း60ကျော်တန်တမန်ဆက်ဆံရေးတွင်ဖိလစ်ပိုင်ခေါင်းဆောင်တူအနေနဲ့အစ္စရေးနိုင်ငံပထမဆုံးခီးစဉ်ဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံဟာနှစ်ပေါင်းများစွာအမေရိကန်စစ်လက်နက်ပစ္စည်းနဲ့အကူအညီတွေအပေါ်မျှခိုလာရကနေသမ္မတဒူတာတေလက်ထက်မှာအဲ့ဒီအခြေအနေကိုပြောင်းလဲပြီးတရုတ်ရုရှားတို့နဲ့ပိုပြီးအနီးကပ်ဆက်ဆံလာတယ်လို့စစ်လက်နက်ပစ္စည်းတွေကိုအစ္စရေးနိုင်ငံစီကနေပြောင်းလဲဝယ်ယူလာနေတာလည်းဖြစ်ပါတယ်။သမ္မတဒူတာတေနဲ့အတူစစ်ဖက်နဲ့ရဲဘက်ကတာဝန်ရှိသူတွေလည်းလိုက်ပါသွားပြီးဒီကနေ့မှာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့သဘောတူညီချက်တွေကိုလက်မှတ်ရေးထိုးကြဖို့ရှိပါတယ်။ဖိလစ်ပိုင်မှာမူရစီဝအယောင်းဝယ်လုပ်သူတွေကိုသမ္မတဒူတာတေကစီမံချက်ချအပြင်းအထန်နှိမ်နင်းတာကနေလူများပြားတည်ဆုံရပြီးတဲ့နောက်အမေရိကန်၊ကနေဒါတို့နဲ့ဖိလစ်ပိုင်ကြားလက်နက်အယောင်းဝယ်ဆိုင်ရာသဘောတူညီချက်တွေပြတ်ကုန်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိကတော့အစ္စရေးနဲ့အယောင်းဝယ်ကအဆင်ပြေချောမွေ့နေသေးပါ။အစ္စရေးနိုင်ငံဟာစစ်လက်နက်ပစ္စည်းရောင်းချတဲ့ကမ္ဘာထိပ်တန်းနိုင်ငံတွေထဲမှာပါဝင်ပြီးအများစုကိုအာရှပစိဖိတ်ဒေသကိုတင်ပို့ရောင်းချနေတဲ့အကြောင်းအစ္စရေးကာကွယ်ရေးဌာနကထုတ်ပြန်ထားတဲ့အချက်အလက်တွေမှာဖော်ပြထားပါတယ်ခင်ဗျာ။